Nowe malas ni ane yu kao pwe ha, pun pwe nene ne, lulu lele, mepe bain kwen shi mishi, tanai ngalong atayin da ne, chou ngom yi ti nai ao, joza saong yue tuan me lu, uyo pa tamaga saong ji li la yi pwe ka, mene ka bjo cha lai ba le, di thangzu yu kao pwe gom shi ye, pek cha jen ne, la yao li la le, di apwe ane ne, bama lai be, nangyanaga ni sinne dwe ne ane, yu kao pwe gu, bapaong song ga ni, li la tong da ma pite de lu le, apwe ye aji ke da u ka bjo ba le, Writers, the Dinwagu, a cheek can be, Sabiro, Timja Mabashi. Yamanangama, Madagin, Timarome, Hukau, Wegu, Sanchibu, EU, EU, MA, Galashi, Lila, Duri, P, a poor wind, those Ubu, Nanga and Net Satin, Silu, like the Ejang, Uyapa, the Maga, Sanchi, Lila, Yipu, Dutia, Gonsal, Mark Stevens, Gar, Yangom Yoma, Menega, Pido, the Rinza, Shinibuema, Yodabare, Deep Wemadangi, EU, EU, MA, Patamazo, Lila, Yipu, Ha, စတေမာလာ24ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိလေ့လာခဲ့ကြတာပါအခုတစ်ခေါက်မှာတော့တိုင်းနယ်ပြည်နယ်16ခုလုံးမှာဥရောပသမဂ္ဂစောင့်ကြည့်လေ့လာရေးအဖွဲ့ဝင်တွေအနေနဲ့တည်င်းပံ၅ဘက်ကနေ၆ဘက်အထိလေ့လာစောင့်ကြည့်သွားမှာဖြစ်တယ်လို့ရွေးကောက်ပွဲကာလမှာနိုင်ငံအတွင်းဒေတာအားလုံးအရေးပါတယ်လို့မတ်စတီဗင်းစ်ကပြောပါတယ်
ရဲ့အရင်ကရေးကြည့်ပါလေမြို့ကွယ်ချင်းပါမယ်နေမှာမြန်မာပြည်သူတွေအနေနဲ့မဲပေးခွင့်အခွင့်အရေးအပြင်လွတ်လပ်စွာမဲပေးပိုင်ခွင့်နဲ့ပြည်ဝဲစွာမဲပေးခွင့်ရဖို့အရေးကြီးဆုံးဖြစ်ပါတယ်နိုင်ငံရေးပါတီတွေဟာတိုင်းနယ်ပြည်နယ်ဒေသအလုံးမှာမဲဆွယ်စည်းရုံးရေးဆင်းကြမှာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့မဲဆန္ဒနေမီတနေရာတဲ့အတွက်ထူးထူးကဲကဲစောင့်ကြည့်တာမျိုးမဟုတ်ပဲတ
Mark Stevens ကအခုလိုပြောပါတယ်
The observers will be following the work of the election commission.
Kalashin Zila Dula, Yukawe Commissioner, Yukawe Saya Pisimuri, Mayo Winanigu, Litin, Tinan Pemuru, Lila, Tijima Pitalu, Yukawe Meswe, Siomuru, Sauti, Toma, Chipare, Tajao, Sururiha, Nengae, Padigu, Twiston Pido, Meswe, Siomi, Chinirigu, Mimian Jama, Chipare, Nengae Padigu, Lulaswa, Siom, Yosu, Stok Shagwin.
လူလတ်စွာထုတ်ဖော်ပြောဆိုခွင့်ညမရဆိုတာကိုလည်းစောင့်ကြည့်လေ့လာမှာဖြစ်ပါတယ်ရွေးကောက်ပွဲကျင်းပကနေ့ရပ်ပိုင်းလို့မှာနောက်ထပ်ကာလတူလေ့လာရေးသမားဆောက်ဆက်နှစ်ဦးနဲ့အတူဥရောပပါလီမန်ကကိုယ်စားလှယ်အဖွဲ့ကနေဥရောပသမဂ္ဂစောင့်ကြည့်လေ့လာရေးအဖွဲ့မှာပူးပေါင်းအားဖြည့်သွားမှာဖြစ်တယ်လို့လည်းမနေ့ကထုတ်ပြန်တဲ့အဖွဲ့ရဲ့သတင်းကြေညာချက်မှာဖော်ပြထားပါတယ်ဒါ့အပြ နောက်ထပ်လေးလာသူပေါင်း150ထိနိုင်ငံအနှံ့အပြားဆေးလွတ်စောင့်ကြည့်သွားမှာဖြစ်ပါတယ်ရှင်။